တမရော်ကပြစ်ခတ်တာကြောင့်လူခုနှစ်ယောက်တိတ်ဆုံးခရတဲ့ရသေးတောင်မြို့နယ်ကကြောက်တန်းကြီးရွာကိုဒီကနေ့မနက်ခင်းပိုင်းမှာမြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်ကလာရောက်စုံစမ်းခဲ့ပါတယ်။ဒီစုံစမ်းတွေ့ရှိချက်တွေကိုသက်ဆိုင်ရာဝန်ကြီးဌာနကတင်ပြဖို့ရှိနေကြောင်းနဲ့လောလောဆယ်စုံစမ်းဆဲဖြစ်ကြောင်းလူအခွင့်ရေးကော်မရှင်ပြောခွင့်ရသူကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကြီးရွာကရွာသား290ကျော်ကိုတမရော်ကဖမ်းဆီးစစ်ဆေးစဉ်မေလ2ရက်နေ့မနေ့အစောပိုင်းမှာဖြစ်ပေါ်တဲ့ပစ်ခတ်မှုမှာရွာသား9ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကလာရောက်စုံစမ်းတာဖြစ်ပါတယ်လူ့ခွင့်ရေးကော်မရှင်ကကြောက်တန်းရွာကိုလာရောက်စုံစမ်းတာကိုဒေသခံရွာသားတဦးကအခုလိုပြောပါတယ
်ပြည်တော်တဲ့မိသားစုတွေနဲ့တွေ့တယ်လို့ပြောလိုက်ပါတယ်အဆုံးသေးကိုရသောတဲ့မိဖတွေနဲ့လည်းတွေ့တာတော့မြင်လိုက်ပါတယ်ပြီးရင်ဟိုဒဏ်ဒဏ်ရာရတဲ့သူတွေနဲ့လည်းတွေ့ရှင်တယ်လို့ပြောတယ်ဒဏ်ရာရတဲ့သူတွေရောရွာမှာမရှိဘူးဖြစ်နေလို့ခဏလေးပဲနိုင်ဝဲလောက်ပဲကြာနေပြန်သွားကြတယ်သိတယ်ဗျဒီမှာတော့စိတ်ဆင်းတာတွေတော့မရှိဘူးပဲသိတယ်ကိုနှစ်နာရီရှင်းထားတယ်ဒီနေ့တေသရခနေရောက်တဲ့ကမိသားစုတွေပါမယ်ပြီးရင်ဟိုအဆုံးကျနေတဲ့ချင်းရောက်မိသားစုတွေပါမယ်တင်ပါတယ်
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကအခင်းဖြစ်ပွားတဲ့ကြောက်တန်းကြီးရွာစတင်ကြောင်းကိုတွားရောက်လည်လာခဲ့တယ်လို့ရသေးတော်မျိုးနဲ့ထွေထွေအုပ်ချုပ်ရေးဦးစီးဌာနမှရွာသားတွေနဲ့တွေ့ဆုံနေကြောင်းပြောပါတယ်။စုံစမ်းတွေ့ရှိချက်တွေကိုတော့သက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြသွားဖို့ရှိကြောင်းနဲ့လောလောဆယ်မှာစုံစမ်းနေဆဲဖြစ်ကြောင်းဦးယူလွင်အောင်ကအခုလိုပြောပါတယ်
။ကျွန်တော်ကတော့ထုံးစံအတိုင်းကတော့ဟိုတက်ဆိုင်ရာဝန်ကြီးဌာနပေါ့နော်ပြည်ရေးနဲ့ဆိုင်ရင်ပြည်ရေးပေါ့ကာကွယ်ရေးနဲ့ဆိုင်ရင်ကာကွယ်ရေးပေါ့နော်ဒီကနေ့နဲ့ကြီးကြတယ်ထင်တော့သမတပေါ့အဲ့ဒါလေးကျွန်တော်တို့ကတင်ပြရမှာပေါ့နော်ဘူးလို့လို့ဆိုတော့ဟိုစုံစမ်းလေးများနေတော့မယ်ဆိုတော့ဘာမှမပြောနိုင်သေးဘူးပေါ့နော်အခုတော့ဇက်အရာမပေါ်သေးဘူးပေါ့နော်အခုရွာသားတွေပြောရတာလည်းကြားနေမှာပေါ့နော်လေးများနေတော့ရှိပါလေရောနော်
ကျောက်တန်းကြီးရွာမှာလူ295ယောက်ကိုဖမ်းဆီးခဲ့ပြီးနောက်တမရော်ကပြစ်ခတ်လို့လူ9ယောက်တည်ဆုံးခဲ့တဲ့အပေါ်စုံစမ်းအရေးယူဖို့အတွက်ရခိုင်မျိုးသားပါတီကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမရော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုမေလ2ရက်နေ့ရက်စွဲနဲ့တိုင်ကြားစာပေးပို့ထားခဲ့ပါတယ်မေလ3ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒီခင်းဖြစ်ပွားတာနဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးကော်မတီတွင်ရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောဆိုထားပါတယ်
။ကျောင်းထဲမှာရှိနေတဲ့ဒီထိမ့်သိမ်းထားတဲ့ query တွေကဒီညာတန်လေးပေါ်ရဲ့မျိုးကညာလူတွေအပြုတ်မှုတွေနဲ့လို့လာတာရှိတယ်။မျိုးရေးသောက်ဝင်တွေလည်းလာတာရှိတယ်။တချို့ကတော့အဲ့ဒီပွဲစကြတဲ့အဖွဲ့ကြီးတာရှိတယ်။မျိုးရေးသောက်ဝင်တွေရှိနေတဲ့ဘက်မှာကျွန်တော်အဆောင်ချထားတဲ့ဘက်ကလာတဲ့အဖွဲ့ကြီးပထမဆုံးတော့ကျွန်တော်တို့ကအခုစုထိန်သိမ်းတဲ့လုံထုံးလုံးကြီးတိုင်းပြည်မှုဆိုင်ရာကျင့်သုံးတရား33အတိုင်းပဲကျွန်တော်တို့ပထမဆုံးဟန်တာတယ်ဟန်တာတယ်ဆိုတော့ပေါ်ခစ်ပြီးတော့ကျွန်တော်တားစီရတယ်မရောက်သေးတော့ပြီးရင်တော့ကျွန်တော်တို့ပဏမိုးဘောထောင်ခေါက်လောက်ကြာ6နှစ်ပြည့်ခတ်တယ်လူစုမကွဲဘူးလူစုမကွဲတဲ့ပြင်တိုင်းထရာတချို့လူတွေကကျွန်တော်တို့ဒီလက်လက်လူမဲ့ပုံစံလူတွေဖြစ်လာပုံစံလူတွေဖြစ်လာတဲ့အခါမှာလွတ်မဆောင်တာပဲကျွန်တော်တို့တက်ခထိန်သိမ်းနေရတာရှိတယ်
ထိန်သိမ်းခံထားရသူတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုရံမှုလို့ပြစ်ခတ်တားဆီးတာဖြစ်တယ်လို့တမ်ရော့ဘက်ကပြောဆိုပေမဲ့ဒေသခံတွေနဲ့ဒဏ်ရာရသူတွေကတော့ဒါကိုငြင်းဆိုပါတယ်စိတ်မနှံ့သူတဦးကြောင့်ရုံးရင်းဆန်ခတ်ဖြစ်ပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကတမင်ပြစ်ခတ်တာလို့ဆိုပါတယ်ဒီဖြစ်ရပ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂနဲ့ HRW လူ့အခွင့်အရေးအဖွဲ့တို့ကမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကလည်းဒီဖြစ်စဉ်ကိုဥပဒေနဲ့အညီစုံစမ်းစစ်ဆေးမှာဖြစ်ကြောင်းနဲ့ဥပဒေနဲ့မညီတဲ့ဆောင်ရွက်ချက်တွေရှိရင်ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ကြောက်တန်းရွာကဖမ်းဆီးခံရသူ295ယောက်မှာလူ4ယောက်ကအေအေတပ်ဖွဲ့ဝင်2ဦးကိုတန်တရားရှိသူဖြစ်ဖမ်းဆီးထားပြီးတရားဥပဒေအရအရေးယူမှာဖြစ်ကြောင်း4ဦးမှာထွက်ပြေးသွားခဲ့ကြောင်းနဲ့ကြံသူတွေကိုပြန်လည်လွှတ်ပေးခဲ့ကြောင်းတမ်ဘရော့ကသတင်းထုတ်ပြန်ထားပါတယ်။